Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2015ခုနှစ်ဒီဇင်ဘာလ23ရက်တနင်္ဂနွေတိကျပါရှင်အင်္ဂါဗုဒ္ဓဘုနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနန္နာချမ်းနဲ့တူတင်ပြပေးမှာဖြစ်ပါတယ်ဒီထဲမှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံရမဒီမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်တိုက်ခိုက်နေတဲ့အီရန်တပ်ဖွဲ့တွေဟာအခုဆိုရင်မြို့လယ်ကောင်ကိုဝင်ရောက်နိုင်ကြပြီဖြစ်ပါတယ်ရုရှားနိုင်ငံကအီရန်နိုင်ငံအတွင်းမှာနျူကလ িয়ার စွမ်းအင်တပ်ပေါင်းပုံတစ်ခုကိုရှေ့သတင်းပတ်အတွင်းမှာတိစောက်မယ်လို့ဆိုပါတယ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်းအာရှနိုင်ငံပေါင်း73နိုင်ငံအတွင်းမှာပြုလုပ်ခဲ့တဲ့စီမံချက်အတွင်းဈေးအတုတွေအမေရိကန်ဒေါ်လာ9တန်းတန်ဖိုးသိသိရမိတယ်လို့ Interpol International ရဲတပ်ဖွဲ့ကနေပြီးတော့ပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီဦးဆက်မွေးနေပြည်တော်မှာတော့လာမယ့်2016ခုနှစ်မှာတမရအာနာလွှဲပြောင်းမဲ့အခမ်းအနားကျင်းပဖို့အစီအစဉ်တွေကို NLD နဲ့အစိုးရနှစ်ဖက်တာဝန်ရှိသူတွေမနေ့ကဆွေးနွေးခဲ့ကြပါတယ
်အာနာလွှဲပြောင်းမဲ့အခမ်းအနားကအဲကျွန်တော်တို့အရင်နှစ်အရင်တစ်ချိန်ကလုပ်ခဲ့တဲ့အစဉ်လာရကြည့်မယ်ဆိုရင်2016
ဒါကတော့မြမအရေးသုံးသက်နေသူတဦးက VOE ကိုပြပြသွားတာပါသတင်းအစီအစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့ရှမ်းပြည်နယ်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုလည်းတင်ပြပေးဦးမှာပါနောက်ပိုင်းမှာလည်းဓာတ်ရိုက်လေလာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင
် IS Islamic စစ်သွေးကြွတွေရဲ့လက်ထဲကိုလွန်ခဲ့တဲ့9လကကြာရောက်သွားခဲ့တဲ့အီရတ်နိုင်ငံကရမဒီမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်တိုက်ခိုက်နေတဲ့အီရတ်တပ်ဖွဲ့တွေကအင်ကာနီမှာမြို့ရဲ့အလေကိုဝင်ရောက်နိုင်ကြပြီဖြစ်ပါတယ်။လေတပ်အကူအညီယူပြီးတော့တိုက်ခိုက်မှုတွေပြုလုပ်နေတာကတော့အစိုးရရုံးနဲ့ရှိရာနေရာတဝိုက်မှာဖြစ်ပွားနေတယ်လို့အီရတ်အကြမ်းဖက်မှုတံပြန်နှိမ့်နှင်းရေးအဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့ Sabah El Numani ကပြောဆိုပါတယ်။အီရတ်တပ်ဖွဲ့တွေကရှေ့ကိုတိုးဖို့ထိုးစစ်ဆင်ပြီးတော့ကြိုးစားနေရမှာလမ်းဘေးထောင်ဘုံတွေကိုလည်းရှင်းလင်းပစ်နေရတယ်လို့ဆိုပါတယ်။92နာရီအတွင်းတမျိုးလုံးကိုရှင်းလင်းပြစ်နိုင်လိမ့်မယ်လို့နမာနီကပြင်သစ်သတင်းဌာနကိုပြောဆိုခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့တိုက်လေယာဉ်တွေကလည်းမြို့ရဲ့စင်ကြေဘုံမှာရှိတဲ့ ISD ရဲ့ပြစ်မှတ်တွေကိုလေကြောင်းကနေပြီးတော့ဆက်လက်တိုက်ခိုက်နေပါတယ်။အခုလိုတိုက်ခိုက်မှုတွေကြောင့် IS စစ်သွေးကြွတွေမှာပုံအောင်စရာနေရာမရှိဖြစ်နေပြီလို့အမေရိကန်စစ်ဖက်ပြောခွင့်ရသူတဦးဖြစ်တဲ့ကြီးတပ်ဗိုလ်မှူးကြီး Steve Warren ကပြောဆိုပါတယ်။ပြီးခဲ့တဲ့မေလအတွင်း Remedy မြို့IS စစ်သွေးကြွတွေရဲ့လက်ထဲကိုကျခဲ့တာဟာအီရတ်အစိုးရနဲ့အီရတ်တပ်ဖွဲ့တွေအတွက်တော့အဓိကဆုံးရှုံးမှုကြီးဖြစ်ပါတယ်။ဘက်ဒက်မြို့တော်ရဲ့အနောက်ဖက်ကီလိုမီတာ100မှာရှိတဲ့ရမဒီမြို့ကိုပြန်ပြီးတော့သိမ်းယူနိုင်ဖို့ကြိုးပမ်းနေရမှာလာပေါင်းများစွာကတည်းကမြို့ရဲ့စင်ကြေဘုံတဝိုက်မှာတိုက်ခိုက်နေကြပြီးစစ်သွေးကြွတွေကိုအထောက်အကူပေးနေတဲ့လမ်းကြောင်းတွေကိုဖျက်တောက်နိုင်ဖို့အတွက်လှုပ်ဆောင်နေခဲ့ပါတယ်။ရမဒီမြို့ကိုပြန်လည်သိမ်းယူဖို့အင်တိုက်အားတိုက်စစ်ဆင်ရေးတွေကိုတော့ပြီးခဲ့တဲ့လကမှစခဲ့တာဖြစ်ပါတယ်ခင်ဗျာ။
2015ခုနှစ်အတွင်းဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာတသန်းကျော်သွားပြီဖြစ်ပြီးတော့ဒါဟာဆိုရင်ဒုတိယကမ္ဘာစစ်ကြီးပြီးကလေးကအများဆုံးဖြစ်တယ်လို့နိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုလိုက်ပါတယ်။ဂျနီဗာအခြေစိုက် IOM အဖွဲ့ရဲ့အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေအရပုံမှန်မဟုတ်တဲ့ကုန်းနဲ့ရေလမ်းကြောင်းတွေကတဆင့်အာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေကရွှေပြောင်းအခြေချသူတသန်း 9,504 ယောက်ဟာဥရောပကိုဝင်ရောက်ခဲ့ပြီးဒါဟာဆိုရင်2014ခုနှစ်ကစလို့လေးစားတိုးလာတာလည်းဖြစ်ပါတယ်။အခုလိုမျိုးမမျှော်လင့်ပဲအလုံးရင်းနဲ့ဝင်ရောက်လာကြတဲ့အခြေခံအကြောင်းရင်းအများအပြားရှိပေမဲ့လို့အဓိကကတော့ Syria နဲ့ Iraq ကအများဆုံးလာကြတဲ့အရှေ့လယ်ပိုင်းဒေသကဒုက္ခသည်တွေရဲ့အနေအထားပြောင်းလဲမှုဖြစ်ပြီးသူတို့တွေဟာယာယီခိုလုံနေကြတဲ့တူရကီ၊လေဗနွန်နဲ့ဂျော်ဒန်တို့မှာအကြောင်းကြောင်းကြောင့်ဆက်မနေနိုင်တော့လို့ဖြစ်တယ်လို့ Switzerland ခြေဆိုင် IOM ပြောခွင့်ရပုဂ္ဂိုလ် Joel Mimman က VOA ကိုပြောပါတယ်။ဥရောပကိုဒီနှစ်ထဲဝင်ရောက်လာသူတွေရဲ့ထပ်ဝက်လောက်ဟာလူပေါင်း2,000ကျော်သေဆုံးခဲ့ရပြီးတော့တန်းနဲ့ချီအိုးအိမ်ဆုံးခွာခဲ့ကြရတဲ့9နှစ်ကြာစစ်တမ်းခံနေရတဲ့ Syria နိုင်ငံကဒုက္ခသည်တွေဖြစ်ကြပါတယ်။နောက်ထပ်အများဆုံးကတော့စစ်ဖြစ်နေတဲ့ Afghanistan နဲ့ Iraq နိုင်ငံတို့ကဒုက္ခသည်တွေဖြစ်ကြပါတယ်။ Greece, Bulgaria, Italy, Spain, Malta နဲ့ Cyprus
နိုင်ငံတွေကိုနှစ်ထောင်ဆန်ငါခုနှစ်တွင်ဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်ခဲ့ကြတဲ့အထက်မှာအများစုဖြစ်တဲ့လူပေါင်း၈သိန်းလောက်ကတော့ဂရိနိုင်ငံကိုရေချောင်းကနေဝင်ရောက်ခဲ့ကြပါတယ်။ရုရှားနဲ့အီရန်နှစ်နိုင်ငံရဲ့လက်အောက်ခံအနုမြူစွမ်းအင်အေဂျင်စီတွေကြားပြီးခဲ့တဲ့နှစ်တွင်လက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီမှုအရရုရှားနိုင်ငံနျူကလ িয়ার စွမ်းအင်အေဂျင်စီရဲ့ပြောခွင့်ရသူဗာရုတ်စ်ကာမာဗန်ဒီကတော့အီရန်မီဒီယာတွေကိုအသေးစိတ်သတင်းတရားမှတ်ချက်ပေးပြောဆိုတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ရုရှားနိုင်ငံကတိဆောက်မဲ့ဘာရှူဟာနျူကလ িয়ার ဓာတ်အားပေးစက်ရုံကိုတိုးချဲ့တော့မယ်ဆိုတာကိုတော့ပြသနေပါတယ်။ပြီးခဲ့တဲ့နှစ်တွင်ချုပ်ဆိုခဲ့တဲ့နှစ်နိုင်ငံကြားသဘောတူညီချက်အရရုရှားဟာအီရန်နိုင်ငံမှာဓာတ်ပေါင်းဖို့အသစ ကမ္ဘာအင်အားကြီးနိုင်ငံ၆နိုင်ငံတို့ကြားတမိုင်းဝင်သဘောတူညီမှုရရှိခဲ့ပြီးတဲ့နောက်အခုလိုဓာတ်ပေါင်းပို့တိဆောက်မှုကိုစတင်ပြီးတော့လှုပ်ဆောင်လာတာပါရရှိခဲ့တဲ့သဘောတူညီချက်အရအပြန်လှန်အနေနဲ့အီရန်နိုင်ငံပေါ်ချမှတ်ထားတဲ့နိုင်ငံတကာရဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့ပါတယ်
အမေရိကန်ပြည်ထောင်စုကယင်ကရေကချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေရုရှားနိုင်ငံကယူကရိန်းအရေးဝင်ရောက်ဆွတ်ဖက်မှုတွေနဲ့ပတ်သက်နေတဲ့လုပ်ရက်တွေအတွက်လူပုဂ္ဂိုလ်တွေနဲ့လုပ်ငန်းပေါင်း၃၄ခုကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအင်္ဂါနေ့မှာပိတ်ဆို့ဒဏ်ခတ်အရေးယူလိုက်ပါတယ်။ရုရှားအစိုးရဘဏ်တွေဖြစ်ကြတဲ့စပါဘဏ်နဲ့ VTB ဘဏ်တွေရဲ့လက်အောက်ခံလုပ်ငန်းတွေအများစုကိုပိုင်ဆိုင်ထားတဲ့လုပ်ငန်းတွေအပြင် ရုရှားကာကွယ်ရေးပစ္စည်းထုတ်လုပ်ရေးကုမ္ပဏီရိုစတက်ဟာလည်းအရေးယူခံထားရတဲ့မိခင်ကုမ္ပဏီလိုပဲပိတ်ဆို့ဒဏ်ခတ်ခံရမှာဖြစ်တယ်လို့ဘဏ္ဍာရေးဝန်ကြီးဌာနကကြေညာပါတယ်။ယူကရိန်းရေးကိုတန်တမန်ရေးနီးလန်းတဲ့ဖြစ်ရှင်းမှုအမေရိကန်ကဆက်လက်တနိဋ္ဌာန်ချထားသလိုခရိုင်းမီးယားဒေသကိုရုရှားနိုင်ငံကလက်အောက်ခံပြီးတိုးတွင်းထားတာကိုအတိအမှန်မပြုတဲ့မူဝါဒကိုထောက်ခံတဲ့အနေနဲ ခွင့် ပြန်ပေးဖို့ အပါအဝင် miss ငိမ့်ညာရေး သဘောတူညီချက်အရ လိုက်နာဖို့ ကတိပြုထားတဲ့ အတိုင်း အကောင့်ထဲမှာ ပေါ်မချင်း American က တန်ခတ်မှုတွေ ချမှတ်သွားမယ် လို့ လည်း ကြေညာချက်ထဲမှာ ပြောဆိုထားပါတယ်
UAV ကတည်းကမနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ30နှင့်ကီလိုဟတ်စ်92ကလိုင်းဒိုမီတာ40ကီလိုဟတ်စ်ခွန်လေး33ညလိုင်းဒိုမီတာ46ရှင်ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ195စေကီလိုဟတ်စ်တင်ကားခွန်ကားတို့ကနေထုံနေပေးနေပါတယ်ရှင်
ပြည်ဝေအမေရိကန်တံမြန်မာပိုင်းအစီအစဉ်ကဗဟုနေနနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာနေပါတယ်။အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့ကမြန်မာနိုင်ငံအပါအဝင်အာရှနိုင်ငံပေါင်း73နိုင်ငံကိုလွှမ်းခြုံပြီးတော့ပြုလုပ်ခဲ့တဲ့စီမံချက်အတွင်းအမေရိကန်ဒေါ်လာ9တန်းတန်ဖိုးရှိတဲ့စေဝါအတုတွေကိုတင်းစီရမိခဲ့တယ်ဆိုပြီးတော့နိုင်ငံတကာရဲတပ်ဖွဲ့ကပြောဆိ Pritiwa, Siri, Tweedo Jazzi, Siviarine, Kuyupian, Yoga, Si, Kawesi, Sarari, Pawin, Siwa, Tubong, Yanetide, Siwa, Tubong, Musumu, Yanetide, Sizani, Siri, Internet Online, and it is in Yongchani Dari, Porto, Nangirawa. Nangaraga, Yeta Puega, Teninanima, Topian, like the Tinia, Jaya, Yeta Pu and Nine. Siwa Sanya, Sikan, Tainting Agency, Pubong Pido, Siwa to Tapia, Siman Jeha, Yazue Kaini, Bowen Patanid, the Yamuin, Siwa Tolomurigo, Yuabido, Piloda, Pippi, Siman Jekala, Dwin, Lubong, Shisekonyago, Pansi Nanget, Lupopia, Tabare, Operation Storm VI, so we got Mipeta, Sissin Yiga, Yazue Kaini, Bowen Patanibido, Ludu Jama Yu, and the abused it, Siwa Tolomurine, Luria, Lunyon Secha Mudre. Yue Lo Sauna Pitelu Interbu Kaba Jamma Interbu Kaba Jamma Yi Lonjong Secha Yi Tana Yi GK Elin Plain Konga Biosubare Simanje Piro De Tambirigaro Afghanistan Cambodia Teo India Indonesia Lao Malaysia Myanmar Pakistan Philippines Singapore Thaine Vietnam Nangani Pitelu Le Popia Tavare
မြန်မာနိုင်ငံကပဋိပက္ခဖြစ်ပွားရာဒေသတွေမှာအိုးအိမ်စွန့်ခွာထွက်ပြေးနေသူတွေထဲကမြို့သမီးတွေနဲ့မိန်းကလေးတွေဟာလိမ်မိုင်းဆိုင်ရာအနိုင်ပြုချင်းမှုတွေနဲ့မျိုးဆက်ပြန့်ပွားရေးအတွက် ကျမ်းမာရေးဆောင်ရှားမှုတွေမရရှိနိုင်မဲ့အန္တရာယ်မျိုးနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂလူဦးရေရမုံငွေဖွဲ့ UNFPA ကတတိပေးလိုက်ပါတယ်မြန်မာနိုင်ငံကပြည်ပခါရီချရောက်ရှိနေကြတဲ့အမျိုးသမီးတွေအတွက်ကျမ်းမာရေးစီမံကိန်းတစ်ခုရှင်းနေဆန်းမှာစတင်မှုရှိနေချိန်မှာပဲ UNFPA ကပြောကြားခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်တွေကအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေကြားတိုက်ပွဲတွေရခိုင်ပြည်နယ်မှာလူတိုင်းဝိုင်းကြားဖြစ်ပွားတဲ့ပြည်ပခါတွေကြောင့်ပြည်တွင်းဒုက္ခတွေ၆သိန်း၄တောင်း၅တောင်အထိရှိနေပြီးတော့အရှိတောင်အရှာဒေသမှာအများဆုံးလည်းဖြစ်နေပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေအနေနဲ့ထွက်ပြေးတိမ်းရှောင်နေရချိန်မှာဝမ်ဆွဲလက်တယ်အကူအညီရ ကြေညာထားပါတယ်။UNFPAကဒေါ်လာ17.3ရှစ်တန်အကုန်ကြခံ300မယ်။ကျမရေးစီမံကိန်းမှာတော့ကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်တွေကမိခင်လောင်မျိုးသမီးတွေမိဖွားပြီးမိခင်တွေကိုအကူအညီပေးမှာဖြစ်တယ်လို့အာရမပြုကျင့်ခံရမှုလို့လိမ်မိုင်းဆိုင်ရာစံဖတ်ခံရတဲ့မျိုးသမီးတွေအတွက်ကုသမှုအကြံပေးတိုင်မြှင့်မှုစတာတွေလို့ရေးပေါ်ကျမရေးစောင့်ရှောက်မှုတွေပါဝင်မှာလည်းဖြစ်ပါတယ်။
2019年ユーディリミューがバスカーズイボーマーミョドミティアクをオスライワンピロテレティアドマピュチンゲドティアクをルプイライターネパッテピロセイソードータトゥエケジャビレナオジーマレヤズウェムチュロネアテンゲヨドリポアイエユナイネアテパインシャショチャタマイエゴインディアウブレビュートゥルドアマティガメペピロアティピュケバレ
တရုတ်လူ့ခွင့်ရေးရှင်နေဖူဇီချန်းကိုတရားရုံးကဆိုင်းငံ့ထောင်ဒဏ်နဲ့ပြန်လွှတ်ပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကြိုဆိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။လက်ရှိအာဏာရတရုတ်ကွန်မြူနစ်ပါတီကိုပြစ်တင်ဝေဖန်ထားတဲ့ကြေညာချက်တွေထုတ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့တရားရင်ဆိုင်နေရတဲ့ရှင်နေဖူပေါ်တရားရုံးကဆိုင်းငံ့ထောင်ဒဏ Bare, Shinny Fune Patate, Dia Yonge Sompia Chetwala Bidena in Animabe, Tu Lumia Lale Melu, Mulin Tajavare.
Direct from Washington, the voice of America.
Usamoine, Menena, Chanuga, Nelson Yaning and the Gar, the Dinugu, Bibia Tarabashi, Akuro, the Din Warigu, Nasi Yamaba, Natal Sachal Kunima, the Mara Anago, Lebiani, Akana, Jimba Naye, and Yoda Democracy, Puerto, NL Dine, the Mara Udensing, Soya, Napa Gozaleri, Inganiga, Nibiroma, Dreso Getabare, Tigger at the Dimbaga, Anna Lebiani, Don Sansucine, the Mara Udensing, Soya, Dawin Shiduri, Dreso, Swinupwe, Yalago, Accounted Pore and Nine, Sabiro, Napet, Swinu Jara, Pidejang, the Mara, Yonge, Bioguinia, Boguga, Vioego, Biobiarago, Sabiro, Dimbia Mabashi. Natalsanga, Jacobwe, a pet at the Nayatare, Don Sansuci Usane, NLD Baga, a twin Kupiangi Pune, Leshi, Soya Baga, Nangano, Tike, Dawin, Rebiamu, a Taugu, Puke, Comedy Doja, but a Mazon J, Dizemala, Nasenni, Nani Banga, Nibiroma, Swinu Gejaraba. Anyma Swinri Dika Chang Yari Nepadalu, Tamara Yongye Pyokunya Poguga, Viwigu Akulu Pyobare.
ကျွန်တော်တို့နိုင်ငံတော်ကြီးရဲ့ဒါဝင်လက်ကျောင်းထောက်ကူပေးကော်မတီအမ်အန်ဒီကစားဆိုရင်ကျွန်တော်တို့တော်စုဖွဲ့ထားတဲ့အပြင်ဦးကျောင်းရေးအဖွဲ့ပေါ့နော်ဒီအဖွဲ့ကတော့အဖွဲ့နှစ်ဖွဲ့အကြအော်ဖစ်ရှယ်စီရေးအဲ့ဒါကိုကျွန်တော်တို့မေးရတော့ရုံးစစ်မှာမနေ့ကပြုလုပ်ခဲ့တာဖြစ်ပါတယ်ဒါပထမဆုံးအကြိမ်ကြီးတဲ့အစီအစဉ်ပါ
Anna Lebel Yema, a diga don't do nine, say Comuri never the bureau. Nemanang ye lila don't then do, Dada Yam Yotingaro, do ye mingo, a kulup yabare.
Anna Lebelme, a canaga, Genoru, Yendjinga located Saint Layachime, so ye, not tons at Chokune, Genoru Masla, Donsane, the ye, ma, Chipu Rala, Miaru, Temarabia. Patama Zuaro. ကျွန်တော်တို့ဝင်ကြီးဌာနလိုက်ဆွဲပြောင်းတဲ့နေရာမှာ ဝင်ကြီးဌာနတစ်ခုချင်းစီရဲ့ဒီရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေရောမရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေရောနဲ့ပတ်သက်တဲ့ဟိုအသေးစိတ်စီရင်စရာနောက်ပေးရန်ရှိရရန်ရှိနဲ့ပတ်သက်တဲ့အသေးစိတ်စီရင်စရာတွေကိုဆွဲပြောင်းရမှာဖြစ်တဲ့အတွက်ကြောင့်မလို့အဲကျွန်တော်အမြင်ကတော့အတော့အချိန်ယူပြီးတော့ဟိုအချိန်ပေးပြီးတော့စနစ်တကျဆွဲပြောင်းနိုင်မှသာနော်အန်အဒီ
အစိုးရအနေနဲ့ဟိုမျက်နှာခေါင်းရနိုင်မယ်လို့ကျွန်တော်ကတော့မြင်နေပြဒုတိယအကြိမ်အစည်းအဝေးကိုတော့နှစ်ဖက်ညှိနှိုင်းပြီးဆက်လက်ပြုလုပ်သွားဖို့ရှိတယ်လို့သမရယုံရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်အခုလိုဝင်ကြီးဌာနအလိုက်ပိုင်ဆိုင်မှုတွေလက်ရှိဘတ်ဂျက်အရသုံးထားတဲ့ငွေတွေအားလုံးကိုတော့သက်ဆိုင်ရာဝင်ကြီးဌာနအလိုက်ဌာနတွင်းမှာစီးရင်စစ်တွေနဲ့ပြန်ပြီးစစ်နေတဲ့အကြောင်းပြန်ကြားရေးဝင်ကြီးဦးရထွတ်က VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာပြောဆိုထားပါတယ်လက်ရှိ အစိုးရရဲ့ငါးနှစ်စီမံကိန်းတွေကိုဆက်လုပ်မလားမလုပ်ဘူးလားဆိုတာကတော့နောက်တက်လာမယ့်အစိုးရရဲ့အဆုံးဖြတ်ပေါ်မှာပဲမူတည်မှာဖြစ်တယ်လို့ဦးရထွတ်ကပြောပါတယ်မနေ့ကဆွေးနွေးပွဲမှာ NLD ကိုယ်စားလှယ်အဖွဲ့ကိုဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကဦးဆောင်ပြီးတော့အစိုးရကိုယ်စားလှယ်အဖွဲ့ကိုတော့ပြည်ထောင်စုဝင်ကြီးဦးရထွတ်နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးလာထွန်းစောင့်လို့ရေးဝင်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမမောင်အောင်နဲ့နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေးတို့ကတက်ရောက်ခဲ့ကြပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းလွှာတ ဒီတော့ဒီတာအလိုက်အစိုးရအဖွဲ့ဝင်တွေကိုတလုံးတခဲတဲ့နိုင်ငံရေးပင်စင်ချင်းမြင့်တာနဲ့ပတ်သက်ပြီးတော့ပြည်သူတွေထံကလည်းဝေဖန်မှုတွေရှိနေပါတယ်လက်ရှိနိုင်ငံတွင်းကအခြေခံလူဒန်းစားတွေအတွက်စာဝင်နေရေးကြက်တဲနေချိန်မှာဒီလိုတလုံးတခဲတဲ့နိုင်ငံရေးပင်စင်မယူသင့်ဘူးလို့ပြည်သူတွေကယူဆနေကြတာပါဗီအိုအေသတင်းတော့မတ်တိန်ကြီးလင်းကစူးစီးတင်ပြမှာပါရှင်
ဟုတ်ကဲ့ပါရှင်လက်တလောလွတ်တော်တွေရောလွတ်တော်ပြင်ပမှာပါသဘောထားကွဲလွဲနေကြတဲ့တလုံးတခဲတဲ့နိုင်ငံရေးပြင်ဆင်ကိစ္စနဲ့ပတ်သက်ပြီးပြည်သူလူထုတွေထဲမှာလည်းဝေဖန်မှုတွေရှိနေပါတယ်နိုင်ငံရေးအခြေအနေအရရက်ကိုထောက်ထားပြီးဒီပမာဏတော်တော်များတဲ့နိုင်ငံရေးပြင်ဆင်အစားအခြားအကျိုးရှိတဲ့နေရာမှာအသုံးချစီလိုတယ်လို့ရန်ကုန်မြို့နယ်လူငယ်တအူးကအခုလိုပြောပါတယ်ကျွန်တော်အနေနဲ့ပြောရမ ပြီးတော့ကျွန်တော်ပြန်ပင်စင်နဲ့ပြင်ပြီးတော့အားယူသွားသွားတော့ဒါကျိုးဆွဲဆက်ပြရကိစ္စတခုလို့ကျွန်တော်မြင်ပါတယ်ခင်ဟိုပညာရေးတွေပဲလိမှာအဓိကကိုရရသွားမယ်ဒီပင်စင်လာတာတွေချက်ဟိုပို့ပြီးရှင်းနေပြီးလိုက်မယ်လို့ရှင်လို့ရှင်ဟိုလမ်းမင်းကတော့ဈေးရောင်းနေရတဲ့ကလေးတွေတော့အင်ဂျင်ပို့ပေးပါလို့ဝေးလုပ်ပေးမယ်ဆိုရင်တော့ဒီပတ်စံနေရာတော့အကျိုးရှိမှာပါလို့အဲ့တော့မကျွင်တော့ပို
ကိုအခုလိုပြောပါတယ
်ဒါမပေးသင့်ဘူးလို့ပဲမြင်တယ်ဘာဖြစ်လို့ဆိုသူတို့တက်အလုံးလုံးတဲ့တက်ကြီးဦးကိုပြင်ဆင်သမားတွေဒါတွေအများကြီးကဟိုနည်းနည်းလေးပဲရပြီးတော့သူတို့ကြတော့၅နှစ်လေးပဲလုပ်ပြီးတော့အဲ့လောက်ပေးအများကြီးယူသွားတယ်ဆိုတာဒါမတရားဘူးလို့ထင်တယ်
နိုင်ငံရေးပြည်စင်နဲ့ပတ်သက်ပြီးလွှတ်တော်တွေမှဆွေးနွေးဖို့လွှတ်တော်အမတ်တွေအနေနဲ့လည်းမနေ့ကဒီဇင်ဘာလ22ရက်နေ့မှာနာမည်စည်းရင်းတင်သွင်းခဲ့တာပါ။ဒါနဲ့ပတ်သက်လို့ပညာရေးဝန်ထမ်းဟောင်းကသူ့ရဲ့အမြင်ကိုအခုလိုဆက်ပြောပါတယ်
။ဖြစ်စေချင်တာကတော့ဆွေးနွေးတဲ့နေရာမှာတော့ကန့်ကွက်စေချင်တာပေါ့နော်။ဒီလိုမျိုးဒါမစင့်တော်ပါဘူး။ပြည်သူလူထုရဲ့မျက်နှာကိုပြန်ကြည့်ဖို့လိုတယ်။ဒီလောက်ဒီလည်းပြေးဖို့မလိုပါဘူးပေါ့နော်။အဲ့လိုမျိုးပြောချင်တယ်ပေါ့။ဒါမဲ့လွှတ်တော်ကသိတယ်မလား။သူတို့အတိုက်ခံဘက်ကပြောတဲ့လူကနည်းပြီးတော့ဟိုလာလိုချင်တဲ့လူဘက်ကညားနေတယ်ဆိုရင်တော့တတ်နိုင်ပေါ့ဒါတိုက်မိရဥပဒေရပဲပေါ့ဒါပေမဲ့ကြည်ပြူသလားစေတနာရှိသလားဆိုတော့လုံးဝမကြည်ဘူးလုံးဝစေတနာမရှိ
ပွေလေးရှိဆောင်မြန်မာအဖွဲ့ကဦးအေးကျော်ကတော့လက်ရှိနိုင်ငံရေးအခြေအနေကိုအစိုးရအနေနဲ့အသိဆုံးဖြစ်တာကြောင့်ဒီတလုံးတစ်ခဲတဲ့နိုင်ငံရေးပြည်စင်ယူသည့်မယူသည့်တေချာစဉ်းစားစီလိုတယ်လို့အခုလိုပြောပါတယ်
။နောက်ဒီအခုပြီးခဲ့တဲ့သက်တော်သက်တမ်းသူတို့သက်တမ်းမှာလည်းအမအစိုးရကလေးတရားမဝင်ဘူးပါတယ်လို့တရားမဝင်ဘူးဆိုတာလို့အဲ့လိုမျိုးလေးကြည့်ပြောခဲ့တာလည်းရှိတယ်။တကယ်လို့တကယ်တော့သက်တမ်းကုန်လူကုန်ငန်းဖြစ်လာတဲ့သက်တမ်းကုန်တော့မဲ့အချိန်မှာသူတို့ဥပိခဲ့တယ်လို့ဒီကျင်းဘောဒီမှာစောကြမှန်ငယ်ဦးလားဆိုတဲ့အားလဲဒါကသူတို့လည်းတည်တယ်လို့သူကလည်းတည်တယ်လို့ပြည်သူပြည်သားတွေလည်းလက်တွေ့ခံစားနေရတဲ့အမျိုးပေါ့နော်အဲ့တော့သူဖြုတ်ပြီးပြောရရင်တော့တန်းကြီးကဒီအစားအုံကြီးကအစားဟိုချုပ်တဲ့နေတယ်လူဝတ်တည်ငြောင်များရှိနေတယ်အဲ့လိုအခြေမျိုးမှာဒီတန်းကြီးပန္နာတွေကိုဟ ဟိုအလုံးချင်းနဲ့အမြောင်များသုံးလိုက်တာကတင့်တော်လားမတင့်တော်ဘူးလားတကယ်လို့ငါတို့ဆိုရင်ရောယူကောင်းလားမယူတင်ဘူးလားဆိုတဲ့အမျိုးကိုသိနေတယ်လို့ကျွန်တော်ကတော့ဖြစ်သွားပြီဆိုတင်ပါပဲ
လွှတ်တော်နိုင်ရကသူရဦးရှိမန်ကတော့ဒီနိုင်ငံရေးပြင်ဆင်ဟာလွှတ်တော်အမတ်တီးကြီးပဲမဟုတ်ပဲပြည်ထောင်စုအစိုးရအဖွဲ့ဝင်ဝင်ကြီးတွေတိုက်ဒေသအလိုက်အစိုးရအဖွဲ့ဝင်တွေလည်းခန်းစား권ရမှာဖြစ်တယ်လို့မနေ့ကဒီဇင်ဘာလ22ရက်နေ့မှာကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြောဆိုခဲ့ပါတယ်ရှင
် VOA သတင်းတောက်မတ်တင်ကြီးလင်းပါရှင်ရှမ်းပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လို့အသက်ဘေးအတွက်အိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပေးဒုက္ခသည်တွေဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့ကြုံနေရတဲ့အပြင်ဒေသတွင်းမှာလည်းလုံခြုံရေးမတည်ငြိမ်တဲ့အတွက်စီးပွားရေးလူမှုရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရှမ်းလူခွင့်ရေးဖွဲ့က VOA ကိုပြောပါရယ်ဒါအပြင်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကမရေရာသေးတဲ့အနေအထားလည်းဖြစ်နေတာပါမတ်စုမွန်ကအသေးစိတ်ကိုပြောပြမှာပါရှင
်ဟုတ်ကဲ့ပါတနင်္ဂနွေပြည့်ရက်စာချုပ် NCA မှာလက်မှတ်မထိုးထားတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့လက်အောက်ခံရှမ်းပြည်တပ်မတော် SSA မြောက်ပိုင်းတပ်နဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ထောင်ချီတဲ့ရှမ်းပြည်သူလူထုတွေဟာစစ်ပြေးဒုက္ခသည်တွေအဖြစ်ဘေးလွယာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်စီရေးပဋိပက္ခပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်တွင်မှာနယ်မြေအေးချမ်းရေးနဲ့တိုက်ပွဲအရှိန်လျှော့ချရေးနှစ်ဖက်တို့ဆွေးနွေးနေကြတဲ့အချိန်စစ်ပြေးဒုက္ခသည်တွေရဲ့နေရရင်ပြန်နိုင်ရေးအဖြေကတော့မရေမရာဖြစ်နေစေအနေအထားဖြစ်ပါတယ်။ဒီလိုအခြေအနေမှာအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတဲ့စစ်ပြေးဒုက္ခသည်တွေမှာအသက်အန္တရာယ်ဆိုးရင်ရတဲ့မလုံခြုံမှုတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားနေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရှမ်းလူခွင့်အဖွဲ့ကပြောပါတယ်။မိုင်းရှုမြို့နယ်ဟိုက်ပါကျေးရွာစစ်ပေးဆောင်ဒုက္ခသည်စခန်းမှာစစ်ပေးဒုက္ခသည်တဦးဟာလည်းစိတ်ဓာတ်ကျလို့ဇွဲကြိုချတည်ဆုံခဲ့ပါတယ်။ဒုက္ခသည်အတော်များများဟာလည်းတိုက်ပွဲတွေကြောင့်လုံခြုံရေးမတည်မငြိမ်မှုတွေကြောင့်နေရေးထိုင်ရေးစီးပွားရေးလူမှုရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အတွက်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်နေပါတယ်လို့ရှမ်းလူခွင့်ရေးမန်နိုင်ကဆိုင်းခွန်မိုင်းကပြောပါတယ်
။ဒီဒုက္ခသည်မှာအခုကဖြစ်ပျက်နေတဲ့ဟာကြတော့ပြန်လို့ရပြီလို့ပြောတဲ့နေရာတည်းကလည်းလည်းရှိရလင်းတော့ဒါပေမဲ့တကယ်တမ်းကျတော့ဟိုဘယ်သူမှမပြန်ရဲသေးဘူးလေ။ဘာလို့ဆိုပမာစစ်တပ်ဖက်ရဲ့ရှမ်းပြည်စစ်တပ်ဖက်ရဲ့ဟိုဘယ်ဖက်မှလည်းမဆုတ်သေးဘူးလင်းတော့အဲအဲ့လိုမျိုးအနေဒါရှိနေသေးတဲ့အတွက်ကြောင့်မလို့နောက်ထပ်ဒီဆိုစိုက်လို့တဲ့ဟာလည်းတကယ်ကိုတည်ကြောင်းကြနိုင်တဲ့ပြင်ပေါ်မှာပေါ့ဟုတ်ကဲ့ဒုက္ခတဲ့တွေရဲ့အခြေအနေဘယ်လိုရှိလဲဆိုတော့ဟိုဒီဖြစ်ကုန်တော်တော်လေးစူးရခက်နေတဲ့အနေထားလေးတော့ဖြစ်နေပေါ့လေ
ဒီလိုမျိုးဒုက္ခတဲ့ထောင်နဲ့ချီထွက်ပြေးနေရတဲ့စီးရေးပဋိပက္ခတွေဖြစ်ခဲ့တဲ့ရှမ်းပြည်နယ်တွင်က SSPBSSA မြောက်ပိုင်းတပ်နဲ့မြမဆိုးရတပ်တို့ကြားတိုက်ပွဲတွေအရှိန်လျှော့ချနိုင်ရေးနှစ်ဖက်ဆွေးနွေးမှုတွေကလှုပ်ဆောင်နေစေဖြစ်ပါတယ်ရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်ကဗိုလ်မှူးကြီးဖိန်ဖာပြောပြတာကတော့
ဒီနေ့တို့ဆက်စပ်ဆုံးမဲ့ကိစ္စဆွေးနွေးတာဖြစ်တယ်တို့လည်းဆုံးမဲ့ကျွန်တော်လည်းဆုံးမဲ့ဆိုတဲ့တပေါ်ဒါလည်းတဲ့အကောင့်ထဲပေါ်တဲ့နေရာမှာမရှိသေးဘူးလို့ပြောတယ
်ဗိုလ်မှူးကြီးအခုစစ်ပြေဒုက္ခတွေတော်တော်များများကလည်းအခုတည်းကတချို့နေရရင်မပြန်နိုင်သေးတဲ့မပြန်ရဲသေးတဲ့အနေထားရှိနေတာပေါ့နော်ဗိုလ်မှူးကြီးအဲ့တော့အဲ့ဒုက္ခတွေလုံခြုံမှုရှိအောင်လို့ဆိုလို့ရှိရင်ဘာတွေများလုပ်ပေးနိုင်တာတွေရှိပါလဲဗိုလ်မှူးကြီးတို့ဘက်ကလေဟုတ
်ဟောအဲ့ဒါနှစ်ဖက်ညှိနှိုင်းအောင်ပေါ့အဲ့ဒါညှိနှိုင်းလို့ဟိုတချို့ပြန်သွားတယ်အဲ့ဒါတတ်မတော်ကတို့မင်းတို့ဘာလို့ပြန်လာလဲဒီပြန်ခိုင်းနေအဲ့လိုမျိုးတယ်စစ်ပြေတုတ်ခတယ်လေဟိုကပြန်လာတာအနည်းတန်းရွာတွေတော့သူတို့ပြန်တယ်ပြန်ပါတယ်ဒါနဲ့အပြင်ပိုင်းဥမာနံပါမုံတို့အဲ့ဒီတက်မှာတော့တက်မတော်လို့ရှိတယ
်ဒါကြောင့်အခုလိုနှစ်ဖက်ဆွေးနွေးနေကြစေအခြေအနေမှာတိုက်ပွဲတွေကအနည်းငယ်ငြိမ်သက်သွားပေမဲ့လို့ရှမ်းဒုက္ခသည်တွေကတော့မိမိတို့ရဲ့နေရရင်ကိုမပြောင်းရဲကြသေးဘူးလို့ပြောပါတယ်အခုလက်တလောရာသီဥတုကလည်းစောင်းနှင်းပိုင်းဖြစ်နေလို့ယာယီဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေအတွက်နေထိုင်ရေးကအခက်အခဲဖြစ်နေတယ်လို့စားနပ်ရိက္ခာအခက်အခဲတွေလည်းရှိနေတယ်လို့ရှမ်းလူခွေမန်နိုင်ကပြောပါတယ်
ဟိုတိုက်ခက်ခဲတယ်လေနော်ဒါပေမဲ့လည်းများတော့အပြက်လဲလူမှုအဖွဲ့အစည်းကနေပြီးတော့တော်တော်ပြီးတော့ကူနေတာဗောလေအခုကျတော့ဘယ်လိုဖြစ်လဲဆိုတော့ဒီရတုဥတုတန်လဲတိုက်အေးတဲ့အတွက်ကြောင့်မလို့ဒီစေးလဲတိတ်မရှိတဲ့အတွက်ကြောင့်မလို့ဗောလေနေရာတွေမှာတချို့ကလဲဒုက္ခတိုက်ရောက်တဲ့နေရာတွေဟိုတိုက်လမ်းကျန်းလမ်းပန်းဆက်တွေတိုက်ကျန်းတဲ့နေရာတွေကြတော့ဘသူမှလဲတိတ်ဝင်ကြလဲဒါပေမဲ့တကယ်ဟိုဒုက္ခရောက်နေတဲ့နေရာတွေပေဒီနာအထီးပြေးသွားလဲမကြည့်တဲ့လူတွေအတွက်နဲ့နောက်ထပ်ဟိုတိုက်လမ်းကျန်းနဲ့လမ်းပန်းဆက်တွေရွတ်သွားဖို့အတွက်တိုက်ခက်ခဲတဲ့နေရာတွေကြတော့ပြေဥစားဝင်နိုင်ဖို့ဆိုတာမလွယ်ဘောလေ
အဓိကကတော့တိုက်ပွဲတွေကြောင်းလုံခြုံရေးစိုးရိမ်ချက်တွေနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားခဲ့ရတဲ့ရှမ်းဒုက္ခသည်တွေအတွက်စိတ်သက်ပြန်လည်ထူထောင်ရင်းနဲ့လူနေမှုဘဝပြန်လည်တည်ဆောက်နိုင်ရေး Shambine Suya Luto, Suyane, Tamro, Sare, Down Shia Tripeka, Alena Tasanya Temare, Lushando Kadirigu, Kuni Sanya Binide, Shan Luqui, Puriga, Piovare, Lame General, Sunny Animaro, Tanangalo Picatai Kaimu, Yase, the Bodu Sajo, and see Lemma Turare, Pueshipene, A Suya Tamro, Ludoga, Kuzaleri Pawine, Birangu Nina Yinilagan, Diago, Jimbabu Shiviro, Amuda Piale, Demia Yi, Lena Kaim Pedipakari, Tony Yine, Nanga Yi Pietanago, Nanga Yi Yan Yinan.
အဖြစ်ရှာနိုင်ရေးအဓိကဆွေးနွေးကြမှာဖြစ်ပြီးဒီညီလာခံမှာတက်ရောက်ဖို့အတွက်အပြစ်မရရသေးတဲ့အဖွဲ့တွေကိုလည်းဖိတ်ခေါ်ထားတယ်လို့သိရပါတယ်ရှင်။မဆုမုံပြပြသွားတာပါရှင်။ဗုဒ္ဓဘုရားနေနဲ့ခင်
The mood is right, the spirit's up. We're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here. That only comes this time of year. Simply having a wonderful Christmas time. Simply having a wonderful Christmas time. The choir of children sing their song.
ကျွန်တော်ကမာရောနည်းနည်းခင်းအင်္ဂလိပ်စာတင်ကဲစာကမ္ဘာတည်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေနဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရအောင်ပါမို့စောင့်မျှော်နားဆင်ကြပါရှင်ဒီအိုအေမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ9:00 အထိဒီချိန်နေ့လယ်12:00 နာရီကနေနေ့ခင်း 12:00 အထိဒီချိန်ဖြစ်ပါတယ်
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေနေခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ24 32 40တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့နနေခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနှာစင်ရမှာပ
ါဆိုပါဆိုဖြစ်ရတဲ့ခုနေနဲ့ဟိုကျူးလွန်ခဲ့တဲ့ဖြစ်ရတဲ့ခုနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ပြီးခဲ့တဲ့မတ်လ10ရက်နေ့ကเจ้าหน้าที่ของเลบานอนมาใช้เนชูคว่ําได้ในเคสอ่ะเมียนมาနိုင်ငံရဲ့လူ့အခွင့်အရေးဒီမိုကရေစီရဲ့အခြေအနေကိုကွက်ကွက်ဝင်းဝင်းပေါ့
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာအပြည့်အစုံနားဆင်ရမှာပါရှင်မကြခင်မှာတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ပေးမှာပါအခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဒေါ်လာလတ်တန်နဲ့ဦးသိန်းထိုင်ဦးတို့ကစူးစီးတင်ပြမှာပါရှင်
ရှိခဘွေနိုင်ပြီးနောက်ပိုင်းဒေါန်ဆန်းစုကြည်အနေနဲ့အသွင်ကူးပြောင်းရေးကိုတိတ်တိတ်ကလေးပုံဖော်နေပြီဆိုပြီးသောမတ်ဖူလာရေးတဲ့ဆောင်းပါးတစ်ပုဒ်တတိလာလေးတို့ The New York Times သတင်းစာမှာရေးသားဖော်ပြထားပါတယ်။နှစ်ပေါင်း50ကျော်အကျုပ်ခဲ့တဲ့အသားချနေတဲ့စစ်တပ်ကြီးစိုးတဲ့စနစ်ကနေ NLD အနေနဲ့အာဏာကိုဘယ်လိုပဲပုံလွှဲပြောင်းမလဲအသေးစိတ်ကိုလူတွေကြားမှာခံမှန်းတွဲဆနေကြပါတယ်။နိုင်ငံရေးကျင်းသားဟောင်းတယောက်အဖြစ်ကနေတိုင်းပြည်ကိုဦးဆောင်ရမယ့်ဒေါန်ဆန်းစုကြည်အနေနဲ့တောင်အာဖရိကသမ္မတဟောင်းနယ်ဆင်မန်ဒဲလာတို့ကလို့သူ့ကိုကျင်းချခဲ့တဲ့သူတွေကိုလက်တော့မြန်ရေးယူတာမျိုးမလုပ်ပါဘူးဆိုတော့အာမခံချက်ပေးနိုင်ဖို့နဲ့ရင်ကြားစီနိုင်ရေးကြိုးပမ်းနေရပုံရပါတယ်စစ်တပ်ရဲ့အာဏာကိုရှော့ချတာမျိုးဘာမှလုပ်မှမဟုတ်တဲ့အကြောင်းအန်အဒီကောင်းဆောင်သူဖြစ်တဲ့ဦးဝင်းထိန်ကလည်းပြောဆိုထားပါတယ်ဒါပေမဲ့လည်းအရင်တော့အစိုးရအတွင်းမှာဆင်လာရှိခဲ့တဲ့ဘ ഹു ဝါပဲစီမံခန့်ခွဲအမိန်ပေးတဲ့ဆင်လာကိုပြန်လည်ပြုပြင်သွားမယ်ဆိုပြီးNLD ဗန္ဓာရေးကော်မတီကဥဖြိုမင်းသိန်းပြောဆိုတာကိုစောင်းပါမှာဖော်ပြထားပါတယ် NLD ပါတီကိုယ်တိုင်ကလည်းဗဟုအလုပ်မှုဆောင်ဖွဲ့ဝင်တချို့ကလွယ်လို့ဒေါန်ဆန်းစုကြည်တယောက်တည်းနဲ့ပဲဥဆောင်နေတယ်လို့မျိုးဖြစ်နေတဲ့အကြောင်းစောင်းပါမှာရေးသားထားပါတယ်ဒေါန်ဆန်းစုကြည်အနေနဲ့လက်တဆုပ်စာလူနည်းစု၄ရဲ့အကြံပေးချက်ကိုပဲရယူဆုံးဖြတ်ခဲ့ရတာတွေရှိတာကြောင့်ပို့ပြီးတော့ရည်ချင်းရှိတဲ့ဥဆောင်ပါဝင်နိုင်တဲ့သူတွေဒီထက်ပိုများများလိုအပ်တယ်လို့စောင်းပါရှင်ကသုံးသပ်ပါတယ်ဒေါန်ဆန်းစုကြည်မှာကောင်းမွန်အားကောင်းတဲ့အဖွဲ့တစ်ခုလိုအပ်နေပြီးဒီလိုအဖွဲ့မျိုးမရှိသေးတဲ့အကြောင်း NLD ထိပ်တန်းခေါင်းဆောင်သူဖြစ်တဲ့ဦးညံဝင်ကိုရိုင်းပြောဆိုတာကိုလည်း The New York Times သတင်းစာမှာရေးသားထားပါတယ်။ဆောင်းပါးအသေးစိတ်ကိုတော့ newyorktimes.com internet ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဆက်လက်ပြီးထိုင်းအပန်းဖြေကျွတ်မှာ British အုပ်ချုပ်အသက်ခံရမှုနဲ့ပတ်သက်လို့မြန်မာအုပ်ကိုထိုင်းတရားရုံးကအမိန့်ချမှတ်မယ်ဆိုတဲ့ခေါင်းကြီးနဲ့ AFP သတင်းကနေကောက်နှုတ်တင်ပြလိုပါတယ်။2014 September 15ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းခေါတောက်ပန်းဖြေကျွတ်မှာ British ခီးသွား David Miller ကိုတပ်ပြီးသူ့ဖော် Hannah Withridge ကိုအထမပြုခြင်းကတတ်ခဲ့တဲ့အမှုနဲ့ပတ်သက်လို့မြန်မာလူငယ်ပြောင်းရွှေ့အလို့သမားနှစ်ဦးတို့ဖြစ်ကြတဲ့ကိုဇော်ဝင်းနဲ့ကိုဝင်းစော်ထွန်းတို့အပြည့်မရှိကြောင်းထွက်ဆိုခဲ့ကြတယ်။ပထမအမှုစစ်ဆေးစဉ်မှာတော့အထမဝန်ခံထွက်ဆိုခိုင်းခဲ့တာတွေရှိခဲ့တယ်လို့အစချီရေးသားထားပါတယ်။ဒီလူတက်မှုကိုစစ်ဆေးရမှာလနဲ့ချီကြခဲ့ပြီးတဲ့နောက်ခရစ်စမတ်မတိုင်မီဒီဇင်ဘာလ24ရက်ကြာသပတေးနေ့မှာအနီးရှိခေါက်စမဝီကျွန်းမှာတရားသူကြီး၃ဦးတို့ကစီရင်ချက်ချကြမှာဖြစ်ပါတယ်။လူအခွင့်အရေးဖွဲ့တွေကတော့မြန်မာနိုင်ငံပါဝင်အိန္ဒိယနိုင်ငံတွေကဖြစ်ကြတဲ့လာဆာနဲ့ပြောင်းရွှေ့အလုသမားတွေဟာထိုင်းနိုင်ငံမှာဖြစ်ပွားတဲ့ရာဇဝတ်မှုတွေအတွက်အပြစ်ဖို့ခံကြရပြီးထိုင်းတရားရေးစနစ်ဟာလေငွေနှစ်အာဏာရှိသူတွေဘက်ကိုလိုက်နေတယ်လို့ထောက်ပြခဲ့ကြပါတယ်။စုံစမ်းစစ်ဆေးမှုတွေမှာလူသားမှုဖြစ်ပွားရာနေရာကနေတတိကံပစ္စည်းသိမ်းမှု DNA နမူနာတွေကိုမပြောက်မပြက်အောင်ထိန်းသိမ်းနိုင်ဖို့နဲ့အသက်ခံခဲ့ရတဲ့အမျိုးသမီးရဲ့အဝတ်အစားလိုအရေးကြီးတဲ့တတိကံအထောက်အထားတွေကိုစစ်ဆေးဖို့ညှင်းဆို့ခဲ့တာတွေတွေ့ရပါတယ်။ဆူဆွဲခံထားရသူ2ဦးတို့ရဲ့ DNA တွေကိုတော့လူသက်လက်နဲ့ဖြစ်တဲ့ဂေါ်ပြားပေါ်မှာမတွေ့ရဘဲတခြားအမည်မသိတဲ့လူတွေရဲ့ DNA တွေကိုတော့တွေ့ရှိခဲ့တယ်လို့တရားခံရှေ့နေတွေကထောက်ပြခဲ့ကြတာဖြစ်ပါတယ်။ တည်ဆုံးသူဗြိတိရှန်ဦးတို့ရဲ့ဆက်ဆက်ဘယ်လိုအသက်ခံခဲ့ကြရလဲဆိုတဲ့အမှုနဲ့ပတ်သက်လို့တရားစီရင်ရမှာမျှတမှုရှိပါမလားဖြစ်ရမှန်ကဘယ်လိုလဲဆိုတာကိုတည်ဆုံးသူတွေရဲ့မိသားစုတွေအနေနဲ့သိနိုင်ဖို့ကခက်ခဲမှဖြစ်တယ်လို့နိုင်ငံတကာခုံရုံးအဖွဲ့ဝင်များကော်မရှင်ရဲ့ဒေသန္တရညွှန်မှု Sam Zerifi ရဲ့ပြောကြားချက်ကို EFP သတင်းမှကိုးကားဖော်ပြထားကြောင်းပါရှင်
အခုလိုနားဆင်ကြရတဲ့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းထုတ်လွှင့်ပေးနေပါရရှင်။အခုဆက်လက်ပြီးတော့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပ
ါ။ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Living Hand to Mouth.
ဖြစ်ပါလေစာလုံးပေါင်းက L I V I N G living က L I V E live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါလေ H A N D hand ကလေ T O 2ကမှာ M O U T H mouth ကပါစားဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိတာလက်ကဏ္ဍပါစားဆိုပြီးတော့အဓိပ္ပာယ်ရပါလေဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြည့်တိတ်ကြက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ပါးစပ်သေးတန်းထရမယ်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တစ်နေ့လုံးမှတစ်နေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝချက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Gopi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေး3ယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်။ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ဒီပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
ဒီနေ့တော့မှဒီနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလန်တန်းရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တင်းနာနေညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့ကိုအောင်လွင်တင်ဆက်ထားတဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီအစီအစဉ်ကိုထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါရဲ့ရှင
်။တော်ရရှိမြတ်ခင်ဗျာ။မချိုင်ကုံဆုံးတော့မဲ့2015ခုနှစ်တည်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညဉ့်ညံ့ရေးစရဲကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုဖြစ်ခဲ့ဆုံးလဲဘယ်နေရာတွေမှာတော့အဆောက်အအုံဖြစ်ခဲ့သလဲရှေ့လာမဲ့2016နှစ်တည်းထဲမှာရောတိုးတက်မှုပဲဖြစ်ဖြစ်ဆက်ရုံမှုပဲဖြစ်ဖြစ်ဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့အစီအစဉ်ထားပါတယ်အရင်ဆုံးကတော့ဒီပြီးခဲ့ဒီကုံဆုံးတော့မဲ့2015ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့ဖြတ်သန်းမှုဟာအဆိုးနဲ့အကောင်ဘယ်ဟာပုံမလဲဆိုတာကိုကျွန်တော်ဆွေးနွေးမဲ့ပုံကိုယ်ရဲ့ရေဝီရသဘောထားအမြင်တွေကိုကျွန်တော်ကြားချင်ပါတယ်။အရင်ဆုံးကတော့ကျွန်တော်တို့88မျိုးဆက်ငင်းချိုင်းနဲ့ပွင့်လင်းလူဖွဲ့စည်းကကိုမြားရေးရှိနေပါတယ်။ကိုမြားရေးသဘောထားကိုရေဝီရကျွန်တော်ကြားချင်ပါတယ်ခင်ဗျာ။ဒီ2015ခုနှစ်ကကျွန်တော်တို့အစိုးရကပို့သလားအကောင့်တွေကပို့သလားဘယ်လိုများတုံ့တက်မိလဲခင်ဗျာ
။2015မှာတော့အကောင့်နဲ့အစိုးရကတော့ဒီဒွန်တွဲနေတာပဲလေ။ဟိုရုပ်ပြက်ဆုံးရုပ်ပြက်ဆုံးနဲ့ဒီအစိုးရကတန်းတစ်လျှောက်လုံးမှာဒီအစိုးရဆုံးဟိုဖြစ်ရတစ်ခုအနေနဲ့ဟိုကျူးလွန်ခဲ့တဲ့ဖြစ်ရတစ်ခုနဲ့ပြောမယ်ဆိုလို့ရှိရင်တော့ပြီးခဲ့တဲ့မတ်လ10ရက်နေ့ကဒီចောင်းသားတွေကိုလက်ပံမှာအကြိုက်နဲ့ချူခွဲတဲ့ကိစ္စကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးဒီမိုကရေစီရဲ့အခြေအနေကိုကွက်ကွက်ကွင်းကွင်းပေါ်ကမီးမောင်းထုတ်ကြလိုက်တဲ့လုပ်ချက်ကဒါကတော့အဆိုးဆုံးပဲဒါကျွန်တော်မြင်တာကတော့ဗျာအဲ့တော့ဒါအဆိုးဆုံးပေါ့နော်အကောင့်ဘက်ကိုပြောမယ်ဆိုလို့ရှိရင်တော့ဒီ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာတနိုင်ငံလုံးဆိုင်ရာတိကျတိုက်ခိုက်မှုရဲ့စေတံစာချုပ်ကိုဒီစာချုပ်ကိုကျွန်တော်ဘာလို့ပြောရလဲဆိုတော့ဒီစာချုပ်ဒီတိုင်းရင်းသားလက်နက်ကန်အဖွဲ့ကြီးတွေပဲကကူစားပြီးထားတဲ့ NCCD နဲ့အစိုးရဘက်က UPWC နဲ့ပေါင်းဆွဲထားတဲ့မြန်မာနိုင်ငံရေးတမိုင်းကျေးဇူးတဲ့၆လုံးမှာသူဒါတော်တော်များများပေါ့ကြာနိုင်ငံရေးဒီဆွေးနွေးပွဲတွေအထိရှေ့ရှေ့ကိုဥတည်နိုင်တဲ့စာချုပ်တရားကိုပေါ်ထွန်းလောင်းလုပ်ခဲ့ပြီးတော့မှအခွင့်အရေးနဲ့လက်မထိုးတဲ့ကိစ္စဒါကတော့အကောင့်ဘက်ကမြင်တယ်မပြည့်စုံဘူး ရှိဖို့ပဲပါတယ်တိုးတိုးလေးဒါအကောင့်ပဲကိုဥတည်ရလို့ကျွန်တော်တို့မြင်ရတယ်နိုင်ငံကြီးမှာတော့ကြာကျွန်တော်တို့ကနိုင်ငံကြီးရတုံးတက်တာဖြစ်တယ်ဒီဆိုအုပ်ချုပ်လို့မကောင်းဒီဆိုအုပ်ချုပ်လို့ကောင်းတယ်ဆိုတဲ့အရင်မျိုးလည်းမရှိပါဘူးအော်ဒီလိုပဲကျွန်တော်ပြောချင်တယ်အဲ့တော့2015တစ်ခုလုံးပြန်ချုံကြည့်မယ်ဆိုရှင်နိုင်ငံကြီးဖြစ်ပေါ်တိုးတက်မှုတွေမှာဖန်စီထင်းထင်းခံရတဲ့ဥမာအားဖြင့်ပြောမယ်ဆိုရှင်အခုဖြစ်ကုန်ပိုင်းလေးရောက်လာတဲ့ခါမှာဒီကျွန်တော်ပက်ဖစ်ခွန်ချာလီတို့ဒေသလူချစ်ပြီးဒေသရဲ့မျိုးတွေပေါ်လာတာတွေ့တယ်အရင်ကဖန်စီထင်းထင်းထားတဲ့ကိုနေမျိုးစဉ်မန်တော်အောင်ကအစားရှိတဲ့ပုဂ္ဂိုလ်တွေလုံတော့ချင်းမရှိဘူးဒီဖြစ်ရတဲ့ရတော့တော်တော်ဆိုရဲအဲ့တော့အကောင့်နဲ့ဆိုအာမတန်ပြောရမယ်ဆိုရင်နိုင်ငံအဖြစ်ကိုတုတ်တယ်အကျွန်းတရားနှီးကွေးတဲ့နှစ်တစ်နှစ်ဖြစ်တယ်လို့ကျွန်တော်အဲ့ဒါတုံ့တက်တယ်အထူးခြားဆုံးအနေနဲ့အစိုးရရဲ့ထပ်ပြီးတော့မှ fair ဖြစ်တဲ့ဟာကိုပြန်ပြောမယ်ဆိုလို့ချင်းတော့ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒါအစိုးရသက်တမ်းတက်ဆောက်လို့မှတကယ်ကိုတမတ်မချာချာတန်နိုင်လို့လုပ်သွားတဲ့လို့ရတစ်ခုဖြစ်တယ်ဆိုတာကိုလည်းကျွန်တော်အထူးရောက်ဒီကအပြည့်အစုံပြုတယ်လားဟုတ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာတနင်္လာဆရာကိုစောတထွေးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီ2015ခုနှစ်ထဲမှာအစိုးရအကောင်ဘယ်ဟာတွေပြူတယ်လို့ယူဆလဲခင်ဗျာ
2015ခုနှစ်မှာကျွန်တော်တို့နိုင်ငံရေးအကောင်ပေါ်နယ်လို့ယူဆတဲ့အရာ၃ချက်ရှိပါတယ်နံပါတ်၁ကတော့ကျွန်တော်တို့ဒီနိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာနိုင်ငံသားအားလုံးကကျွန်တော်တို့တိုင်းပြည်ကိုဒီမိုကရေစီနိုင်ငံတစ်ခုထူထောင်ဖို့အတွက်ပြည့်ပြည့်စုံစုံပိုင်းဖြတ်ထားတယ်ဆိုတာကိုပြသလိုက်တာကျွန်တော်တို့နံပါတ်၁အကောင်ပေါ်နယ်လက္ခဏာတစ်ခုဖြစ်ပါတယ်နံပါတ်2ကတော့အခုကျွန်တော်တို့ဒီလက်ရှိကျွန်တော်တို့နှစ်ပေါင်းများစွာအာဏာကိုဆုပ်ကန်ခဲ့တဲ့ကျွန်တော်တို့တပ်မတော်ရဲ့တပ်မတော်မွေးဖွားလာတဲ့ပါတီတစ်ခုဖြစ်တဲ့ဒီကန်ပြိုးရဲ့ဒီကန်ပြိုးကနေပြီးတော့မှကျွန်တော်တို့ဟိုဆက်နွယ်နေတဲ့ဒီအင်အားစုကြီးပေါ့နော်အဲနှစ်ပေါင်း50လောက်ကျွန်တော်တို့ဒီနိုင်ငံတော်အာဏာကိုချုပ်ကန်ခဲ့တဲ့ဘဝဝိုင်းကြီးဟာအခု2015ခုနှစ်မှာတော့ဒီအနိုင်ရပါတီကိုအာဏာဆက်ပြောင်းပေးဖို့အတွက်ကိုသူတို့အနေနဲ့ကျင်းပမှုရှိနေတယ်ဆက်ပြောင်းပေးဖို့လည်းသူတို့ကြိုးစားနေတယ်ဆိုရဲတွေ့နေတဲ့အခါတစ်ခုတစ်ချက်ရှိပါတယ်အဲ့ဒါဒုတိယချက်ပါတတိယချက်ကတော့ကျွန်တော်တို့90တော့အနိုင်ရပါတီဖြစ်တဲ့လူသားဒီပေါ်ဒီအဖွဲ့ချုပ်နဲ့ကျွန်တော်တို့ဒီနဝတာအစိုးရဒါမှမတူညီတဲ့နိုင်ငံရေးအခြေအနေနဲ့အမုန်းတရားတွေအာဃာတတွေရှိပါတယ်ဒါမဲ့အခုပြန်ပေါင်း28နှစ်အကြာမှာတော့ကျွန်တော်တို့အဲ့အာဃာတတွေကိုချေဖြတ်ဖို့အတွက်ကိုသမရောရဲ့လက်ရှိခေါင်းဆောင်အနေနဲ့ဒီဘက်ကအနိုင်ရပါတီရဲ့ခေါင်းဆောင်တွေကသတိကြီးကြီးနဲ့ထုတ်ရှားဆောင်ရွက်နေတာကိုတွေ့ရပါတယ်။ဒါကျွန်တော်တို့ဒီ2015မှာကောင်းမွန်တဲ့နိုင်ငံရေးလက္ခဏာ3ရလို့ယူဆပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။တိုင်းနာနိုင်ငံရေးခေါင်းဆောင်တယောက်လည်းဖြစ်တဲ့ဥက္ကဋ္ဌဥက္ကာရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်။ဆိုတော့ဒီ2015ခုနှစ်မှာမြန်မာနိုင်ငံရဲ့ပြတ်တမ်းမှုကအစိုးရအကောင်ရှင်ပြောမယ်ဆိုရင်ဘယ်ဟာပူတယ်လို့ဥက္ကဋ္ဌဥက္ကာယူဆပါသလဲခင်ဗျာ
။2015မှာဒီအကောင်နဲ့အစိုးရဆိုတဲ့နေရာမှာဒီ2015ကိုမကြည့်ပဲနဲ့ဒီ2010ကနေ2015ကြာကာလတစ်ခုကိုဒီပတ်တန်းတစ်ခုဖြတ်တန်းတဲ့အချိန်မှာဒီအယူရပါလေဒီဗမာပြည်ရဲ့ဖြစ်စဉ်မှာအယူရတစ်ခုကိုတိုးချင်းကလာတဲ့သဘောရှိတော့ဒီအယူရရဲ့ဒီအဆုံးသတ်မှာတော့2015ဖြစ်လာတော့2015မှာကျွန်တော်တို့ကြံကြည့်တဲ့အခါကျတော့ဒီ၅နှစ်တော့လုံးလုံးမှာကျိုးပန်းလာတဲ့ဒီရလာတဲ့ဒီအနည်းချုပ်တွေကိုဒီ2015မှာလာရရရရှိတယ်လို့တော့မြင်ပါတယ်။တိုင်းသားတွေဘက်ကပြန်ကြည့်မယ်ဆိုရင်ဒီဖက်ဒရယ်ပြည်တော်စုဒီဆောက်ရေးဆိုတဲ့အချမ်းချင်းပေါ်မှာပေါ့အခြေခံပေါ်မှာဒီ2010နဲ့2015ကြားမှာအနာရှိနေတဲ့အစိုးရလွတ်တော်တမတော်တို့ကနေပြီးတော့ဒီတစ်ခဲနဲ့ဆိုတဲ့ဒီတော်စုဒီဖောက်ရည်အတွက်ကိုဟောလာဒီကတိကိုပြုပြီးတော့ပါလာတဲ့ကျွန်တော်တို့ NCA ဆိုတဲ့တမန်ရောပြေခါရဆေးကြီးလက်မှတ်ရေးထိုးမှုဟာဒါ2015ရဲ့ဒီတော်တော်လေးချင်းရှားတဲ့အရလက်ကြီးဖြစ်ပါတယ
်
ဟုတ်ကဲ့ကျေးဒီ2015မှာဒီအဆင်မပြေတာတွေရှိမှဆိုရင်တော့နော်အာကျွန်တော်တို့ရှိနိုင်ပါတယ်တချို့ဆန္ဒပြဝယ်ပြီးပညာရေးကိစ္စဆန္ဒပြမှုတွေတချို့ဒီကျွန်တော်တို့ဒီဥပဒေတရားဥပဒေစိုးမိုးရေးနဲ့ဆိုင်တဲ့ကိစ္စပေါ့လေတည်ငြိမ်ရေးစာမှုနဲ့ဆိုင်တဲ့ကိစ္စဒီကျွန်တော်တို့ရဲ့ဒီမြောက်ပိုင်းမှာဖြစ်နေတဲ့လက်နက်ကိုင်ပြည်ပကအဲ့ဒီဒီအားလုံးဟိုမချုပ်ငိမ့်နိုင်ဘူးတာကတော့အားနေကြလို့ပြောနိုင်တယ်မလားဒီအားနေကြကဒီ2015အတိုင်းအတာနဲ့ပြောရင်ပုံစံရခိုင်နှုန်းဖြစ်မှာပေါ့ဘာလို့
ဒီအောင်မြင်တိုးတက်မှုနဲ့မှတ်မှတ်သားသားဖြစ်တဲ့ကိစ္စက90ခန်းလုံးရှိတယ်လို့ကျွန်တော်ချုပ်ပြီးတော့ပြောခြင်းပါခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီဟိုပါဝင်မှုကျွန်တော်တို့ကမ်းလှမ်းထားတဲ့တောကြရှင်တွေလည်းရှိနေပါတယ်။ဥကျော်လင်းရှိနေပါတယ်။ဝိုင်းရနိုင်ငံရေးသမားဥကျော်လင်းဥကျော်လင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်တို့ဒီဟိုပါဝင်နေလေးအကောင်းလေးတွေတွေ့ပြောမှဆိုလို့ရှိရင်တော့အဲ့တော့အရှိခဲ့ရတဲ့ကမ္ဘာပြည်ပပြည်ပြန်ခင်ဗျာဆိုပြီးတော့တလားတခါလေလိုသေးတဲ့အရှိခဲ့တူတယောက်ပဲရှိတယ်။ဒီဘုရားရောဒါရရင်တို့တို့ချင်းဒါပြီးတော့ဗားရပြန်မယ်ဆိုပြီးတော့အဲ့ရေစရာတို့ဆရာလွယ်လို့မိဘပြည်ဆိုလူညိုသေးတဲ့အထိတမာကြီးအတော်ရဲ့သလိုတော့ဗားရပြန်မယ်သူစပော့စ်ပန်နီစကီပူအော်ဒီတာရီကိုခြံရမီတော့သူအချက်သေးတွေကိုနိုင်ငံတကာဝေါ်ပါဝေါ်သူအပြန်ရှိပြီးတော့ထပ်ပေါက်ရှာသွားနိုင်တယ်ဥပမာကျွန်တော်တို့ကနိုင်ငံတကာလူ့ခွင့်ကော်မရှင်ရဲ့ဗားရအရေးယူတဲ့စုကိုရှောင်နိုင်တယ်ဒါလည်းကောင်းတယ်တော့ကျွန်တော်တို့အစီအဟောရအဖြစ်နဲ့နိုင်ငံပါဆောင်လို့ဘောရကားစုစုလိုက်တော့ပမာတိကြီးကကားပေါင်းစုံအစ်စ်တင်နဲ့တခင်းနိုင်ငံလို့ထင်ရတယ်။ဒါကြိလေအဲ့ဒီနောက်ဆုံးတွေ့ရတော့ကျွန်တော်အစိုးရဆက်ပြောမယ်ဆိုရင်အခုကပါကိနေမရှိဘူး။ဘောရကားကလည်းကိုလိုချက်ပြီးတော့အရင်ကရေချောလို့မတူအောင်ပိတ်ကုန်နေပြီးတော့မှဒီပမာတိကရှိနေတဲ့ပမာတိ elevation တရားမလို့ကျွန်တော်ပြင်ခံသူကပြုတ်သွားတာ။အခုပမာတိ elevation ဆိုတဲ့ဆေးရမွေးတွေရောပါလေနောက်ဘကုန်ဆိုရှစ်တက်လို့တွေ့တော့သူတို့ဒီပခုံးကြီးခံနေတယ်ဒါကမတိုင်ကြောက်ရွာကောင်းနဲ့တိုင်ပုံပဲကျွန်တော်တို့ဆင်းရဲမွေးတွေဘူးကပုံပုံနဲ့ချက်တဲ့ပြီးတော့ဆင်းရဲတဲ့လူသားသားနဲ့ချမ်းသာတဲ့လူသားကွာဟိုက်တင်နဲ့ကွာတော့အဲ့တော့တော့ပုဂ္ဂိုလ်ရှင်းပြလို့မယ်ဆိုတော့ကျွန်တော်တော့ပုဂ္ဂိုလ်ထားရမယ့်ဥစ္စာကိုကျွန်တော်စိတ်ထဲမှာအတူတူရေမောပြီးစောင့်ကြည့်နေရပါတယ်ဒါကတော့အပေါင်းနဲ့ရှိတယ်အစိုးရရှိတယ်လို့ကျွန်တော်ပြောပြီးတော့ဖတ်ချက်ကညှို့ချုပ်ချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းတော်တရှင်ပြောက်ကလည်းအတန်ဖိုင်နဲ့ကျွန်တော်တို့ပေးဖို့ပြီးဆွေးနွေးထားပါတယ်ဦးကျော်လင်းကြံကင်းမျိုးပါဦးကျော်လင်းဆွေးနွေးချက်ကိုလည်းနားဆင်ကြည့်ပါဦးခင်ဗျာ
ဦးသိန်းစိအစိုးရရဲ့ငါးနှစ်တက်တန်းအတွင်းစင်းလုံးတက်တာအောင်ဆောင်ရွက်ပေးရင်းနဲ့မြန်နှုံးပုံမှုကောင်းမှုအောင်မြင့်တင်ရေးမှာအပလုံးဝနှိပါပြောင်းလဲသွားတာကတော့အင်တာနက်မိုဘိုင်းဆက်သွယ်ရေးကဏ္ဍပါပဲတခြားဆက်သွယ်ရေးကဏ္ဍကတော့ပုံမှန်တိုးတက်မှုမှာအပတည်တာတဲ့အပြောင်းလဲမတွေ့ရပါဘူးစီးပွားရေးကဏ္ဍမှာတော့လက်စားမှုတွေရှိနေသေးတာကြောင့်ရယ်ဒီမိုကရေစီအစိုးရစစ်စစ်မဟုတ်သေးလို့ပြည်ပကယင်းဒီမြောက်နာမှုတွေနဲ့အလို့အကန့်ခွင့်လန်းနေထင်သလောက်မဝင်သေးတာလဲတွေ့ရပါတယ်ဂျင်းနဲ့လောက်အောင်မပြောင်းလဲနိုင်သေးတာကတော့မဆလခက်ကစပြီးကဲဆက်ဆက်ဈေးနှုန်းကြီးမြင့်အောင်ထိချုပ်ခဲ့တဲ့မော်တကားတင်သွင်းရေးပါ။ကျမ်းမာရေးကဏ္ဍမှာလည်းအစိုးရဘက်ကလှုပ်ဆောင်ပေးတဲ့တည်တာတဲ့အပြောင်းလဲမတွေ့ရတော့ပါပဲ။လုပ်ပိုင်ခွင့်အပြည့်အဝမရတဲ့ဒေါ်စန်းစုကြည်ဦးဆောင်တဲ့ရန်ကုန်ဆေးရုံကြီးပိုင်းမှာပဲအနေငယ်တိုးတက်ခဲ့တာပါ။လမ်းမဆက်သွယ်ရေးမှာလည်းစီအစိုးရလက်ထက်ကတော့မတိုးတက်ခဲ့ပါဘူး။ကဲဆက်ဆက်မပြည့်ပြတ်ခဲ့တဲ့ပသိမ်မုံရလမ်းကိုတောင်းအဖြစ်လောက်ပဲဆက်ဆက်ဖွင့်လှစ်နိုင်ခဲ့တာပါ။ပြည်ရင်းငင်းငယ်ရအောင်လှုပ်ဆောင်တဲ့အပိုင်းမှာတော့ကိုကျိုးစည်းဝါကာဝယ်မှုတွေလုံးကြုံရေးရာတွေကိုဦးစားပေးလွန်းလို့တိုင်းရင်းသားတွေရဲ့ယုံကြည်မှုအပြည့်အဝမရနိုင်တဲ့အတွက်ဒီမိုကရေစီအစိုးရတွေလောက်ဆွမ်းဆောင်နိုင်ဖို့မလွယ်ကူပါဘူးလုံးဝမပြောင်းလဲသေးတာကတော့ဥပဒေထက်မှာဩဇာအာဏာရှိနေတဲ့တရားစီရင်ရေးနဲ့လက်စားမှုပြဿနာပါအုပ်ချုပ်ရေးမှာလည်းအခြေခံရဲရွာတွေကစပြီးပြည်သူမျက်နှာကိုပဲကြည့်မယ်ပြည်သူကရွေးချယ်တဲ့ကိုယ်စားလှယ်တွေမဖြစ်သေးလို့လုံးဝမပြောင်းလဲသေးဘူးလို့ပြောရမှာပါအစိုးဆုံးကတော့ပညာရေးကဏ္ဍပါပြောင်းလဲဖို့အနေနဲ့သာသာပြောင်းလဲဖို့အရေးငင်းငင်းချမ်းချမ်းတောင်းဆိုဆန္ဒပြသူတွေကိုထောင်ချဖြစ်တဲ့အထိစိုးရလာပါတယ်။နောက်တက်မဲ့ဒေါ်စန်းစုကြည်အစိုးရကတော့အခြေခံဖြစ်တဲ့အမိုက်ကစပြတ်သက်မီးလောင်စပုံကိုကာကွယ်နိုင်မဲ့တပြားတစ်ချက်မှမကုန်ကြပဲပြည်သူပြည်သားတိုင်းပါဝင်ပြောင်းလဲလှုပ်ဆောင်နိုင်တဲ့အမိုက်ပြသနာကစကင်တွယ်နေပြီဖြစ်လို့သူ့လက်ထက်၅နှစ်တာကာလအတွင်းမှာတော့အဖက်ဖက်ကပြောင်းလဲသွားစေနိုင်မဲ့လမ်းစကိုစတင်ချမှတ်လုံးဆောင်နိုင်လိမ့်မယ်လို့ထင်မြင်မိပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့ကြံကင်းမျိုးဥကျော်လင်းရဲ့ဆွေးနွေးချက်ပါခင်ဗျာ။ဆိုတော့ကျွန်တော်ဒီ2015ခုနှစ်ကတော့အားလုံးပြောသလိုအစိုးရကောင်းနေရောပြောနေတယ်ဆိုတော့ကျွန်တော်ဒီ2016အတွက်ကိုရောကျွန်တော်ဘာတွေမျှော်လင့်လို့ရမလဲဆိုတော့ကျွန်တော်ဆွေးနွေးချင်ပါတယ်။ဆိုတော့ရှင်းနေထဲမှာအစိုးရအသစ်ဖြစ်နေတဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကဥဆောင်လာမယ်ဆိုရင်ရော2016ဟာထူးခြားမှုတွေတိုးတက်မှုတွေတွေ့ရမယ်နှစ်တစ်နှစ်ဖြစ်လာနိုင်လားဒါမှမဟုတ်စိန်ခေါ်မှုတွေရောဆက်ပြီးမရှိနိုင်ဘူးလားဥမာအာဏာလွှတ်ပြောင်းရေးကိစ္စလိုမျိုးတွေမှာကိုမြားရေးသဘောထားဆွေးနွေးပေးပါဦးခင်ဗျာ။
ဟုတ်တယ်နိုင်ငံရေးရာသီဥတုရတော့တာယာနေရပဲကြာအဲ့တော့အာဏာဆဲကြောင်းရေးနဲ့ပတ်သက်ပြီးတော့သမရကြီးကိုယ်တိုင်လည်းတွေ့ထားတဲ့စကားရှိရလိမ့်အဲ့တော့ကျွန်တော်တို့ဒီမှာဒီသမရနဲ့တွေ့တဲ့ကိစ္စတော့အန်တီစုနဲ့သမရနဲ့တွေ့တဲ့ကိစ္စနောက်တစ်ခါကျွန်တော်ကာတူးနဲ့တွေ့တဲ့ကိစ္စအဆရှိရရလက်တရားလည်းရလက်ကောင်းနေပြီကျွန်တော်မြင်တယ်လေအဲ့တော့အာဏာဆဲကြောင်းရေးအတွက်တော့ကျွန်တော်ထင်တယ်ကြာတို့တရားအားဖြင့်ဟိုနောက်ဆက်ရှိလိမ့်မယ်လို့မထင်ဘူးအဲ့တော့အာဏာယူပြီးနောက်ပိုင်းမှာသွားမဲ့ကိစ္စရဲ့မျိုးမှာကျတော့ပြင်ခေါ်မှုကြီးကအများကြီးပဲကြာပြင်ခေါ်မှုကြီးကတော့ဘာလို့ဆိုတော့ဟိုဒါကဒီပေါ်ရသူပြောမှဆိုလို့ရှိရင်တိုင်းပြတော်တော်လေးကိုယိုင်နေနေပါဘူးဒီယိုင်နေနေတဲ့အတိုင်းကြီးကိုပြန်ပြီးပြတ်မှတ်ဖို့ဆိုတဲ့ကိစ္စ
တော်တော်ခက်ခဲပါလိမ့်မယ်အဲ့ဒါစိန်ခေါ်မှုတွေများပါလေအဲ့တော့ကျွန်တော်တို့ရဲ့မျှော်လင့်ချက်ဒီအရင်ကာလထက်ဆိုင်တော့ပုံပုံတုတ်တက်မှုကိုကျွန်တော်တို့မျှော်လင့်တယ်သို့တော်လည်းပဲကျွန်တော်တို့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ခြင်းအားဖြင့်2016နဲ့2020ကြားကိုတကယ့်ပြည်သူ transition ပြည်ရဲ့ဖြစ်အောင်ကျွန်တော်တို့ဘယ်လိုဖန်တီးမလဲဆိုတဲ့ဟာကျွန်တော်အရင်အရေးကြီးတယ်ကျွန်တော်မြင်တယ်စိန်ခေါ်မှုတွေအများကြီးကြဥမာအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီအချက်ဒီကအကြောင်းသားတွေနေနဲ့မလွတ်သေးဘူးဒီလိုပဲထောင်ထဲမှာမလွတ်သေးဘူးရှိတယ်အဲ့ဒီလိုပဲအတိတ်ကတိုက်ခိုက်မှုရဲ့ဆဲရေးခံအစာကြီးကတော့ project မှာမပါဝင်သေးတဲ့ဆဲချီချစ်ပွဲတွေဖြစ်နေတဲ့ဒေတာတွေရှိတယ်မပါဝင်သေးတဲ့တိုင်းရင်းသားလက်နက်ကန်ဆဲချီတွေပါဝင်အောင်ဘယ်လိုဆောင်ရွက်ရအောင်လဲဆိုတဲ့ကိစ္စတွေရှိတယ်ကျွန်တော်ကတော့ဒီ federal young detail ရေးဆိုတဲ့ဟာကိုကျွန်တော်မြန်မာပြည်နိုင်ငံရဲ့ main stream ကိုကျွန်တော်ကအဲ့လိုမြင်တဲ့လူကြီးအဲ့တော့အဲ့ဒီ peaceful ကိုသွား peace process ကိုသွားဖို့ဆိုတာအရင်အရေးကြီးတယ်ကျွန်တော်မြင်တယ်အဲ့ဒီစိတ်ခေါ်မှုတွေကိုကျော်လွှားဖို့ဆိုတာကတော့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပါကြောင်းလို့ကျွန်တော်ထင်တယ်ကြ။အဲ့ဒါတော့အစိုးရပြည့်ရဲ့အဲအာမကူးပြည်ကြီးဒီဒီမှာလည်းတောင်းရှိရည်ကျွန်တော်ပြည့်တယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဟိုဥခွန်ဥကာရဲ့သဘောထားကိုခင်ဗျာကျွန်တော်ဒီ2016မှာဒီ NLD နဲ့ဒေါအောင်ဆန်းစုကြည်တို့ဥဆောင်တဲ့အစိုးရစစ်လက်ထက်မှာဟိုပို့ပြီးတော့တိုးတက်မှုတွေဟိုဖြစ်ထွန်းမှုတွေတွေ့ရမယ်လို့ယူဆလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီဖြစ်စဉ်ရကတော့ဒီအရေးကြီးက2016မှာတော့ဒီဒီမွေရေဆိုးရလို့နော်ရေကောက်ပွဲအနိုင်ရအဆိုးရဒီမွေဒီဆိုးရတော်ဆန်းဦးစုကြည်ဦးဆောင်တဲ့ဒီ NLD အဆိုးရကနေပြီးတော့ဒီအထွေအာနာဥဒေဒီအာနာနဲ့ကျွန်တော်တို့တရားရှင်အာနာတွေမှာနေပါဝင်လာပြီးတော့တိုင်းပြည်ရဲ့အာနာဝဝကိုလုံနိုင်ဆိုင်နိုင်မယ်ဆိုရင်တော့တိုးတက်ကြောင်းလဲမှုကတော့ဒီဖြစ်စဉ်ကတော့အယူရလာမယ်လို့ယူဆတယ်သို့တော့ဒီအလောကောနဲ့အများအဆာတော့ပြပါတဲ့ကြောင်းလဲမှုကတော့ကျွန်တော်မမြင်သေးဘူးကြ။ဒီပထမတစ်နှစ်ပေါ့ဒီ2016ပထမတစ်နှစ်ကတော့ရုံးကာမဲ့နှစ်ဖြစ်တယ်လို့ကျွန်တော်ယူဆတယ်။အခုဒီဒေမနာရီနဲ့ရုံးကာမဲ့နှစ်ဖြစ်တော့ဒီအနာချောမွေးသွားလဲကြောင်းကြီးသိစားနေစပြီးတော့ကျွန်တော်တို့တည်ကြပြီးတော့ခိုင်မာတဲ့ဒီတကယ်ကိုပဲ functional ဖြစ်တဲ့အစိုးရဖြစ်ရေးကိုလည်းဒီရုံးကားမယ်လို့ယူဆတယ်
။ဒီနေရာမှာအုပ်ချုပ်ရေးပိုင်းနေဆိုတော့ကျွန်တော်လွှတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောကျွန်တော်တို့ဒီရှေ့လာမယ့်2016ဟုတ်ကဲ့လွှတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပေါ့လေရှင်းနှစ်မှာပေါ်လာမယ့်လွှတ်တော်သစ်ကရောကျွန်တော်တို့ဘာတွေများထူးထူးခြားခြားမျှော်လင့်နိုင်စရာရှိမယ်လို့ယူဆလဲ
။အဖြစ်တော့ကျွန်တော်ထင်နေကြအသက်ဝင်လာလိမ့်မယ်လို့ထင်နေကြအဲတခုတော့ရှိတာပေါ့ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်ကြီးလည်းအများကြီးဖြစ်သွားပြီလေအဲ့အများကြီးကြားထဲမှာဘယ်လောက်ထိဆင်းနေပြီးတော့ဘယ်လောက်ထိဆင်းနေခွင့်ရမလဲဆိုတဲ့အခြေအနေပေါ်လည်းမြင်ကြည့်လိုက်မယ်လို့ထင်ပါတယ်။ဒါလို့ရှိရင်ကျွန်တော်ထင်တယ်ဒီလာမဲ့2016နဲ့2020အတွင်းလွတ်တော်ကတော့ဟိုကျွန်တော်တို့နဲ့နီးစပ်တဲ့လူတွေလည်းပါလို့လူထုကိုစားကြည့်ထားတဲ့ကိုယ်စားလှယ်တွေပါပါကြီး။အဲ့တဲ့ကြောင့်မို့လူထုတွေရဲ့ခံစားမှုတွေဒီလူထုရဲ့မျက်နှာဆုံးရှုံးမှုတွေဒီလူထုအကာအဝယ်ပေးမဲ့ဥပဒေကြားထဲမဲ့လွတ်တော်ကြတော့ပြည်ပြည်ချင်းပေါ်လာလိမ့်မယ်လို့ကျွန်တော်ပြောနေတယ်။အသက်ဝင်တဲ့လွတ်တော်တရားဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်နေကြ။ဟိုအရင်ပြီးခဲ့တဲ့လွတ်တော်လိုမျိုးရာဟိုနည်းနည်းဟိုအသက်ဝင်နေတဲ့အချိန်ဝင်လာကြတဲ့ချိန်ပြေသွားလာအဲ့လိုလိုဖြစ်နေမှမဖြစ်ဘူး။အဲ့တော့အကောင့်ဘက်ကကျွန်တော်ညှော်လင့်ပါတယ်လွတ်တော်ကတကယ်အသက်ဝင်လာမယ့်လွတ်တော်တရားဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်အားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။အင်္ဂါနေ့မြတ်တိုင်းရဲ့လေလာရေးအစီအစဉ်ကိုကိုအောင်လင်းကထုတ်လုပ်သူမဆုမှုနဲ့အတူတင်ဆက်ခဲ့တာပါရှင်။မကြခင်မှာလဲဒီကနေ့မနေ့အတွက်သတင်းအချင်းချုပ်ကိုပြောပြအောင်ပါပ
ါမေဂန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ရာသီဥတုပြောင်းလဲမှုဟာယခုခေတ်ကာလအတွက်စိန်ခေါ်မှုတစ်ခုလို့သတ်မှတ်ရမှာဖြစ်ပါတယ်ကမ္ဘာတဝန်းအပူချိန်ဟာဆက်မှုလုပ်ငန်းမထွန်းကားခင်ကာလကိုကျော်ပြီး1ဒီဂရီဆယ်ဆီယက်ထက်မြင့်တက်သွားမယ်ဆိုရင်အဲ့ဒီရဲ့ရလဒ်တွေကတော့ထိမှမထားတဲ့ကပ်ဘေးဆိုးတွေနဲ့ကြုံရမှာဖြစ်တယ်လို့ငိုမူလအတိုင်းလဲပြန်သွားလို့ရမှာမဟုတ်တော့ပါဘူးကမ္ဘာလေထုကိုရာသီဥတုပြောင်းလဲမှုစနစ်နဲ့လူသားတွေရဲ့ဝင်ရောက်ဆက်ဖက်တဲ့အန္တရာယ်ကနေကာကွယ်နိုင်တဲ့အဆင့်ထိရအောင်တည်ငြိမ်တဲ့ဖန်လုံအိမ်တန်းငွေတည်ဆောက်ဖို့ရှစ်ဆက်လှုပ်ဆောင်သွားမယ်ဆိုတဲ့အစိုးရတွေသဘောတူညီမှုရရှိခဲ့တာဟာ1992ခုနှစ်က Rio de Janeiro မှာပြုလုပ်တဲ့ Earth Summit မြေကမ္ဘာဆိုင်ရာထိပ်သီးညီလာခံကတည်းကဒါဟာပထမအကြိမ်ဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့အကြောင်းအရာတွေရော့ပါသွားအောင်ကမ္ဘာပေါ်နိုင်ငံတွေအားလုံးကပဲပေါင်းစုံပါဝင်တဲ့သဘောတူညီမှုတစ်ခုကိုရရှိခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ12ရက်နေ့တုန်းကကမ္ဘာတွန်းကဖန်လွန်အိမ်ဓာတ်ငွေထုတ်လုပ်မှုကိုရော့ကျစေမယ့်လုပ်ငန်းစဉ်တွေကိုချမှတ်နိုင်ဖို့အတွက်နိုင်ငံပေါင်း195နိုင်ငံဟာ Paris မြို့သဘောတူညီမှုကိုလက်ခံခဲ့ကြပါတယ်။
ပထမဆုံးအကြိမ်နေနဲ့ဖန်လုံအိမ်တန်းခွင့်ထုတ်လုပ်မှုရောကြဖို့အတွက်တတ်မှတ်စံနှုန်းနဲ့အညီအသေးစိတ်အချက်အလက်တွေနဲ့ဖန်လုံအိမ်တန်းခွင့်လျှော့ချဖို့ထိရောက်တဲ့လှုပ်ဆောင်ချက်အစစ်အစကိုပါဝင်တဲ့နိုင်ငံတွေအလုံးကတင်ပြသွားကြမှာဖြစ်ပါတယ်အဲ့ဒီသဘောတူညီချက်ထက်မှပါဝင်တဲ့နိုင်ငံတွေအလုံးဟာဆက်မှုမထွန်းကားခင်ကာလကလိုမျိုးအပူချိန်ကို2ဒီဂရီဆယ်ဆီယပ်အောက်မှာထိန်းထားကြဖို့ရည်ရွယ်ချက်ပါရှိပါတယ်။သမ္မတဘရက်အိုဘားမားကတော့တီးတန့်လွတ်လပ်တဲ့စစ်စစ်လှုပ်ဆောင်ချက်တွေနဲ့အခါအားလျော်စွာတင့်လျော်တဲ့ပြန်လည်သုံးသပ်မှုတွေပါဝင်တဲ့ပွင့်လင်းမြင်သာမှုရှိတဲ့ခိုင်မာတဲ့စနစ်တစ်ခုထားရှိမှာဖြစ်တယ်လို့ဆိုပါတယ်။သဘောတူညီချက်ထက်မှဖွံ့ဖြိုးဆဲနိုင်ငံတွေအထူးသဖြင့်ရာသီဥတုပြောင်းလဲမှုရဲ့ဆိုးကျိုးတွေအများဆုံးခံရပြီးရာသီဥတုပြောင်းလဲမှုနဲ့ပတ်သက်တဲ့ကုန်ကျစရိတ်မတက်နိုင်တဲ့ဆင်းရဲတဲ့နိုင်ငံတွေကိုရာသီဥတုဆိုင်ရာငွေကြေးထောက်ပံ့မှုတွေပေးနိုင်ဖို့အတွက်ပုဂ္ဂလိကနဲ့အစိုးရဌာနတွေကိုအဓိကထားစီယုံလှုံ့ဆော်သွားဖို့လည်းပါဝင်ပါတယ်။ဒါကြောင့်ကမ္ဘာတဝန်းကြိုးပမ်းမှုရဲ့တစိုက်တစ်ပိုင်းအနေနဲ့လာမယ့်2025ခုနှစ်ကြာရင်ပါဝင်တဲ့နိုင်ငံတွေအားလုံးဒေါ်လာဘီလီယံ100စီထက်သွင်းကြဖို့ဆိုတဲ့ရည်မှန်းချက်အသစ်ကိုမစတင်ခင်အချိန်အထိအခုကတည်းကအတိတ်ပဲရှိတဲ့တက်တာဆောင်ရွက်မှုတွေနဲ့ပွင့်လင်းမြင်သာမှုတွေအတွက်အစိုးရနဲ့ပုဂ္ဂလိကဌာနတွေကတစ်နှစ်ကိုဒေါ်လာဘီလီယံ100ပူးပေါင်းထောက်ပံ့ကြဖို့ဖွံ့ဖြိုးပြီးသားနိုင်ငံတွေကဆက်လက်သဘောတူခဲ့ကြပါတယ်။ရှောင်လွှဲလို့မရသလိုရှေ့ကိုရောက်ရှိနေပြီဖြစ်တဲ့အခုကတည်းကစတင်ဖြစ်ပေါ်နေပြီဖြစ်တဲ့ရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုတွေကိုကမ္ဘာတွင်းကပြင်ဆင်ထားနိုင်အောင်ကူညီတဲ့အနေနဲ့သဘောတူညီချက်တစ်ခုကိုရရှိခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီရရှိတဲ့သဘောတူညီချက်ကိုအပြည့်အဝအကောင့်ထက်ပေါ်လှုပ်ဆောင်နိုင်ခဲ့ရင်ရာသီဥတုပြောင်းလဲမှုကနေဖြစ်လာမဲ့ကြီးကြီးမားမားပျက်စီးဆုံးရှုံးမှုတွေရဲ့အကျိုးဆက်တွေအပြင်အဆိုးဆုံးဖြစ်ပေါ်လာမှုတွေကိုလည်းကာကွယ်နိုင်မှာဖြစ်တဲ့အကြောင်းနဲ့ကမ္ဘာတဝန်းတန့်ရှင်းစွမ်းအင်စီးပွားရေးစီအသွင်ကူးပြောင်းနိုင်အောင်အထောက်အကူဖြစ်လာမှာဖြစ်စီမှာဖြစ်ကြောင်းနဲ့အရေးကြီးတဲ့ခြေလှမ်းတရားကိုချမှတ်နိုင်ခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထက်မှန်အသိပေးပါရစေရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့ဗုဒ္ဓဘူးညပိုင်းမှာတင်ဆက်မယ့်မြမအရေးသတင်းသုံးသပ်ချက်ကိုလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုမြမစံတော်ချိန်မနက်6:00ကနေ9:00အထိဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။ဦးဆန်မိုးဝေကတင်ဆက်မှာပါရှင
်။ IS Islamic စစ်သွေးကြော်ရဲ့လက်ထက်ကိုလွန်ခဲ့တဲ့9လကကြာရောက်သွားခဲ့တဲ့အီရတ်နိုင်ငံက Ramadi မြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်တိုက်ခိုက်နေတဲ့အီရတ်တပ်ဖွဲ့တွေဟာအင်္ဂါနေ့မှမြို့လယ်ကိုဝင်ရောက်နိုင်ကြပြီဖြစ်ပါတယ်။လက်တပ်အကူအညီရယူပြီးတော့တိုက်ခိုက်မှုတွေဟာအစိုးရရုံးနေရှိရာနေရာတစ်ဝိုက်မှာဖြစ်ပွားနေတယ်လို့အီရတ်အကြမ်းဖက်မှုတံပြန်နှိမ်နင်းအဖွဲ့ရဲ့ပြောခွင့်ရသူ Shaba El Numani ကပြောဆိုပါတယ်အီရတ်တပ်ဖွဲ့တွေကရှေ့တိုးစစ်ဆင်မှုကြိုးစားရမှာလမ်းဘေးထောင်ဘုံတွေကိုလည်းရှင်းလင်းပစ်နေရတယ်လို့ပြောပါတယ်82နာရီအတွင်းတမျိုးလုံးကိုရှင်းလင်းပစ်နိုင်လိမ့်မယ်လို့နူမန်နီကပြင်သစ်သတင်းဌာနကိုပြောဆိုခဲ့ပါတယ်2015ခုနှစ်အတွင်းဥရောပကိုဝင်ရောက်လာတဲ့ဒုက္ခတွေအရေးအတွက်ဟာတန်းကျော်သွားပြီဖြစ်ပြီးဒါဟာဆိုရင်ဒုတိယကမ္ဘာစစ်ကြီးပြီးကလေးကအများဆုံးဖြစ်တယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုလိုက်ပါတယ်ဂျနီဗာအခြေစိုက် IOM အဖွဲ့ရဲ့အင်္ဂါနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရပုံမှန်မဟုတ်တဲ့ကုန်းနဲ့ရည်လမ်းကြောင်းတွေကနေတဆင့်အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေကရွှေ့ပြောင်းအခြေချသူတန်း5,504ယောက်ဟာဥရောပကိုဝင်ရောက်ခဲ့ပြီးတော့ဒါဟာ2014ခုနှစ်ကစလို့လေးစတိုးလာတာလည်းဖြစ်ပါတယ်ရုရှားနဲ့အီရန်နှစ်နိုင်ငံရဲ့လက်အောက်ခံအနုမြူစွန့်ရင်အေဂျင်စီတွေကြားပြီးခဲ့တဲ့နှစ်အတွင်းလက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီမှုအရရုရှားနိုင်ငံကနျူကလ িয়ার စွမ်းအင်ဓာတ်ပေါင်းဖို့နှစ်ခုကိုရှေ့သတင်းပတ်အတွင်းအီရန်နိုင်ငံမှာစတင်ပြီးတော့ဆောက်လုပ်တော့မှာဖြစ်တယ်ဆိုပြီးတော့အီရန်အစိုးရရဲ့တာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ခင်ဗျာ
။ဦးဆန်မိုးဝေကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန်ဒါချမ်းပါ။အင်ဂျင်နီယာကတော့ဂျွန်အယ်ဆင်ဖြစ်ပါတယ်။ကျမကတော့အင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေနဲ့ခင်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိထုတ်လွှင့်မှာပါရှင်တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.